မရိကန်နိုင်ငံရဲ့ဝန်ကြီးမစ္စစ်ဟီလာရီကလင်တန်ဟာထိုင်းဝန်ကြီးချုပ်အဘီဇစ်နဲ့ဘန်ကောက်မြို့မှာဒီနေ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာမြန်မာအစိုးရစစ်တပ်ဟာတိုင်းသူတွေကိုအရမကျင့်နေပြီးပြည်တွင်းတိုက်ပွဲတွေကြောင့်မကြခင်ကတည်းကကရင်ဒုက္ခသည်4000ကျော်နေဆက်ဖြတ်ပြီးထိုင်းနိုင်ငံတဲကိုပြေးဝင်လာခဲ့ကြကြောင်းဒါ့အပြင်မြောက်ကိုရီးယားကမြန်မာစစ်အစိုးရနေပြည်တော်မှာမြေအောက်အုံမင်လှိုင်ကောင်းတွေတူးပေးနေတဲ့ဆိုတဲ့အထောက်အထားတွေလည်းရှိပါကြောင်းမြန်မာနဲ့မြောက်ကိုရီးယားကြားအနုမျိုးနီးပညာဆိုင်ရာနဲ့စစ်ရေးအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုသဘောထားပါသလဲလို့သတင်းတော်တွေကမေးမြန်းခဲ့ရမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်က
We are deeply concerned by the reports of continuing human rights abuses within Burma and particularly
မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ရှိနေသေးပဲဆိုတဲ့သတင်းတွေကြောင့်မိမိတို့အကြီးအကျယ်စိုးရိမ်မိပါတယ်အထူးသဖြင့်မြန်မာစစ်တပ်ကမိန်းကလေးတွေတိုင်းသူတွေကိုအာရမပြုကျင့်တဲ့သတင်းတွေအတွေ့ပူပန်မိပါတယ
် Our results are on hold pending the outcome of the trial of Aung San Suu Kyi but we are very much engaged with partners
မြန်မာပြည်နဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒကိုပြန်လည်သုံးသပ်နေပါတယ်လက်ရှိမြန်မာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုရုံးတင်စစ်ဆေးနေတဲ့အမှုနဲ့ပတ်သက်ပြီးထွက်ပေါ်လာမယ့်ရလဒ်ကိုကျမတို့စောင့်ဆိုင်နေပါတယ်အဲ့ဒီပေါ်မူတည်ပြီးဆုံးဖြတ်မှာပါမြန်မာပြည်တွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုမိမိတို့အသေးသေးချာချာစောင့်ကြည့်နေပါတယ်ထိုင်းနိုင်ငံလိုမိတ်ဆွေနိုင်ငံတွေနဲ့ပူးတွဲပြီးထိထိရောက်ရောက်ဖြစ်အောင်ဘယ်လိုဆောင်ရွက်သင့်တယ်လဲဆိုတာဆွေးနွေးအဖြစ်ရှာမှာဖြစ်ပါတယ်အဒါအပြင်မြန်မာအစိုးရကိုကျမတို့မိတ်ဆွေနိုင်ငံတွေကတစဉ်ဖိအားပေးဖို့လည်းဆောင်ရွက်နေပါတယ်လို့ဖြေကြားပါတယ်ခင်ဗျာဒါအပြင်အမေရိကန်နိုင်ငံရဲ့ဝန်ကြီးက
We've made it clear that we expect fair treatment of Aung San Suu Kyi and we have condemned
လက်ရှိဒေါ်အောင်ဆန်းစုကြည်ကိုအခြေအမြစ်မရှိဘဲရုံးတင်စစ်ဆေးနေတာကိုကျမတို့ပြစ်တင်ရှုံချပါတယ်။သူမရဲ့အမှုကိုမြန်မြန်တတ်တတ်မှန်မှန်ကန်ကန်စစ်ဆေးမယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ကြောင်းကျမတို့ကမြန်မာစစ်အစိုးရကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြောကြားပြီးဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုသွားပါတယ်ကိုစောမှုကြောင့်ခင်ဗျာ။